မြန်မာလူထုကြားကCOVID-19 အရေးစိုးရိမ်ပူပန်မှုတွေဝေဖန်ချက်တွေကိုစူးစီးတင်ပြပါမယ်ကျွန်မတင်ကြီးထိုက်ပါ COVID-19 ကူးစက်မှုများလာလို့နိုင်ငံတော်အစာတင်ကြောင်းတွေပိတ်လိုက်သလိုအသွားအလာတမ်းမြင့်ကန့်သက်ချက်တချို့လည်းပြန်လည်ချမ်းပတ်လာရတာနဲ့အတူပြည်သူတွေကမှတော့ COVID-19 ထိချုပ်ကန့်သက်နိုင်ရေးစိုးရိမ်နေကြသလိုပဲ COVID-19 ကြောင့်ရိုက်ခတ်လာမဲ့အကျိုးဆက်တွေအပေါ်မှာလည်းပူပန်နေကြပါတယ်ဗိုင်းရပ်စ်ကူးစက်မှုကိုထိချုပ်နိုင်ရေးပြည်သူတွေမပေါ့ဆဖို့လိုတယ်လို့ပြောလာသူကတော့ရန်ကုန်တိုင်းတောင်ဥကလာပမြို့နယ်ကဦးရွှေစင်လိုင်ပ
ါအခုဒုတိယအနေနဲ့အခုစက်တွေမှာစပြောမှာနော်ကိုတနိုင်ငံလုံးမထင်တာတော့ပေါ့အယောက်80တွေ့ကြော်တွေ့တယ်ဆိုတော့အတိုင်းလာတကူကဒါဆိုရင်ကြအကောင်းဆုံးပဲဒီဆိုရင်ကြအကောင်းဆုံးမှာမဟုတ်ဘူးအခုတို့ဒီမြန်မာတပြည်ကပေါ့ဆရလဲပါတယ်တတိလက်လွတ်ပြတယ်ဘာမှမဖြစ်တော့ပါဘူးဆိုပြီးတော့အဲဒါမျိုးကဒါမျိုးကမဖြစ်တဲ့မဖြစ်တဲ့အတွက်ကြောင့်အကုန်လုံးမှာမပေါ့ဆဘဲနဲ့သတိထားပြီးတော့အကုန်လုံးဟိုဘယ်လိုပြောမလဲဆောင်ရွက်တင်တာပေါ့နော်တပီလုံးအတိုင်းတာနဲ့နော်အမျိုးသားကြီးပုံစံမျိုးနဲ့ဆောင်ရွက်တင်တယ်လို့ကိုကထင်တယ်ပေါ့နော်ဒါမှမဟုတ်ရင်ဘလို့မှဟိုဖဲမရသိမရအခြေအနေချက်ကုန်ပါလို့ဆိုရင်တော့ပေါ့နော
်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကစိုးရိမ်စရာဖြစ်ပေမဲ့ဒီတရင်အချက်လက်တွေအပေါ်မှာလက်လန်းမမီသူတွေသိရှိဖို့ခက်ခဲသူတွေရှိနေပါတယ်ရခိုင်ပြည်နယ်စစ်တွေမြို့ကန်ဥတာစိန်ကြောပြထားပါတယ်
ဒီကံဒီမှာဆိုရင်မြောက်ပိုင်းမှာအင်တာနက်မရတာတော့ကြာပြီအစိုးရထုတ်ပြန်လာတယ်ဟိုသူတို့ကြည့်ချင်ပင်မေလို့ကျင်းလို့မရဘူးနားထောင်လို့မရဘူးဒီအစိုးရကတော့လေအဲတမျိုးဝင်တမျိုးထွက်စခန်းဝင်စခန်းဝင်စခန်းထွက်လေပြန်မပင့်နိုင်ဘူးဆိုတော့တော်တော်ကိုစွန့်ရတဲ့သဘောကြီးတယ်ဥပမာမြောက်ဦးဆိုရင်ဘိုးကိုတော့ကြည့်ရတဲ့သဘောကြီးတယ
်ရခိုင်မှာတိုက်ပွဲတွေကြောင့်အင်တာနက်ဖြတ်တောက်ခံရတာဟာဆိုရင်ကမ္ဘာမှာအင်တာနက်ဖြတ်တောက်ခံရမှုအကြမ်းဆုံးအဖြစ်တောင်ပြောဆိုကြတာပါအခုထိလဲအင်တာနက်အပြည့်အဝမရသေးပါဘူးအင်တာနက်ဟာနေ့စဉ်ဘဝနဲ့ဆက်ဆက်နေတယ်ဆိုစစ်တွေမြို့ကန်ဒေါ်နွိနွိဟန်ကပြောပါတယ
်အလို့တင်ကလည်းပိတ်လာတဲ့အချိန်ကမှကျမတို့ကဟိုအင်တာနက်ကလည်းဘယ်ရောကဘာဖြစ်တယ်ဟုတ်မလားဘယ်မျိုးကဘာဖြစ်တယ်ဆိုတော့ကျမတို့ကမသိဘူးအဲဒါကြောင့်မို့တကယ်တော့ဘယ်အဖွဲ့အစည်းကဘယ်လိုမျိုးထောက်ပံ့နေဆိုတာကိုလည်းကျမတို့မသိဘူးမသိတဲ့အချိန်ကမှကျမတို့ကဒီအခုဖြစ်နေတဲ့လက်တလုံးရောကကြောင့်မို့ကျမတို့ရေဟိုနောက်ထပ်အများကြီးကိုဖြစ်သွားမှာကိုလည်းစိုးရိမ်နေစောင်းနေငါမခေါင်းပေါင်းသွားမှာကိုလည်းစိုးဝင်နေ
နိုင်ငံတော်ကိုဗစ် -19 ကူးစက်ပြန့်နှံ့မှုများလာတာနဲ့အတူစာတင်ကြောင်းတွေလည်းပြန်ပိတ်လိုက်ပါတယ်ဒီအပေါ်မှာလည်းပညာရေးကအရေးကြီးပေမဲ့ရောဂါထိန်းချုပ်ခံဖို့ကပိုပြီးအရေးကြီးတယ်ဆိုယူဆသူတွေရှိပါတယ
်လူကြီးတွေအတွက်ကြတော့ဒီရောဂါကိုခုခံကာကွယ်နိုင်ပေမဲ့လူငယ်လေးတွေအတွက်ကြတော့အဆင်မပြေတဲ့အတွက်အခုကြောင်းမိတ်လိုက်တာကိုအန်ဒီကတော့ဝန်သားပါတယ်ကျန်တဲ့လူတွေတမျိုးမြင်မယ်ဆိုပေမဲ့လည်းအန်ဒီအနေနဲ့ကတော့ကြိုတင်ကာကွယ်တဲ့အတွက်ဝန်သားပါတယ်တနှစ်ထက်အောက်သွားတဲ့အတွက်ကနောက်နှစ်တွေပညာတွေဆက်လက်သင်လို့ရပါတယ်ဒီယောဂါကြီးကိုကြိုပြီးကာကွယ်လိမ့်နိုင်ဖို့အတွက်အရေးကြီးပါတယ
်ဒါကတော့ကျောင်းသားမိခင်ဒေါ်တင်တင်ပြောသွားတာပါနောက်ကျောင်းသားမိခင်တို့ဖြစ်တဲ့ဒေါ်အီအီထွေးကလည်း
ကျောင်းသားတွေအဘကမိဘတယောက်နေနဲ့ပြန်ကြည့်မယ်ဆိုတော့လေသားသမီးတွေကကျောင်းသားကိုကျောင်းတက်နေတာတော့ကျောင်းတက်နေမှသာသူတို့တွေကျောင်းသားနဲ့ဖြည့်ပြည့်မှုရှိရတယ်။ကျောင်းပိတ်သွားလို့ဆိုရင်ဖြည့်ပြည့်မှုမရှိတော့သူတို့တွေနောက်တစ်ချိန်ကျလို့ဆိုရင်ဒီကျောင်းသားပေါ်မှာမလေးလာမလိုက်စားတော့မှတော့စိုးရိမ်နေရပေါ့နော်။ဒီကိုနာဘာရကြောင့်လဲ။ဟိုဒီကျောင်းပိတ်ထားတာကိုတော့ဟိုကောင်းတယ်လို့ပဲပြောရမှာပေါ့။ဒီယောဂါတွေမကူးဆက်တော့ဘူးပေါ့။
တနင်္လာနေ့အထိမြန်မာနိုင်ငံမှာ COVID-19 ကူးစက်ကအတည်ပြုထားသူ882ယောက်ရှိတယ်လို့အစိုးရကသတင်းထုတ်ပြန်ထားပါတယ်ရှင်။ကျွန်မတင်ကြီးထိုက်ပါ။